ူရနိုင်ငံမှာဒီလအစောပိုင်းတုန်းကဒါဇင်းချီတည်ဆုံပြီးရာနဲ့ချီတန်ရာရခဲ့တဲ့ဆန္ဒပြသူတွေအပေါ်တွေးတဲ့တန်ယူဖြိုခွင်းခဲ့သူတွေကိုကျိုးစင်တင်မယ်လို့ထိတ်တဲစစ်ဘိုလ်ချုပ်တဦးကတနင်္ဂနွေနေ့မှာကြေညာပြောဆိုလိုက်ပါတယ်။ကျူးလွန်သူတွေကိုကျိုးစင်ပို့နိုင်ဖို့ကြိုးစားနေတယ်လို့အနာရစစ်ကောင်စီရဲ့ဒုတိယအကြီးအကဲမိုဟာမက်ဟာဒမ်ဒါဂါလိုကနိုင်ငံမှာရုပ်တံကနေပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။အမားကျူးလွန်သူတို့တာဝန်ခံရမယ်လို့လည်းဒါဂါလိုကထပ်လောင်းပြောပါတယ်။မြို့တော်ခတ်တွန်းကစစ်ဌာနချုပ်အပြင်မှာတရင်ပတ်နေချီစခန်းချနေကြတဲ့ထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကိုဇွန်လ3ရက်နေ့တုန်းကစစ်ဝတ်စုံနေတဲ့လက်နက်ကိုင်အမျိုးသားတွေကအကြမ်းဖက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောဆိုထားတာပါ။ယူရိုခတ်တော်မှာအဲ့ဒီနေ့ကလူပေါင်း100ကျော်တည်ဆုံးခဲ့ရတယ်လို့ဆန္ဒပြလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ဆရာဝန်တွေကပြောပါတယ်။ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတော်မှာတည်ဆုံးသူ62ဦးရှိတယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ထုံးကတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ကြီးရှမ်ဆဒင်းကဘာရှိကတော့ဖြိုခွင်းမှုအတွက်ဝန်ထမ်းကြောင့်ပြောပါတယ်။ဆန္ဒပြသူတွေရဲ့စခန်းအနီးကမူရဲ့စေဝါရောင်းသူတွေလို့ဆိုတဲ့နေရာတစ်ခုကိုရှင်းဖို့စီစဉ်ခဲ့တာသာဖြစ်ကြောင်းစစ်ကောင်စီကပြောဆိုပြီးဖြိုခွင်းဖို့အမိန့်မပေးခဲ့ဘူးလို့ခုခံပြောဆိုပါတယ်။ကိုလံဘီယာစစ်စင်ရေးကိုတော့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တို့ကဆောင်ရွက်ခဲ့တာလို့လဲဆူရန်စစ်ကောင်စီကစနစ်နေ့နှောင်းပိုင်းကြီးညာချက်မှာပြောဆိုထားပါတယ်ရှင်။